ထိုင်းနိုင်ငံမှာလည်းကိုဗစ်ကူးစက်မှုစံချိန်တင်ပြန်တက်လာတာကြောင့်အလို့ရှင်တွေကကန့်သတ်ချက်သစ်တွေထုတ်ပြန်ပြီးမှမြန်မာအများစုဖြစ်တဲ့ရွှေပြောင်းလူသားတွေကြအလို့ရရေးနဲ့ဆက်ရှင်တန်းရေးရုန်းကန်နေရတယ်လို့လူအခွင့်ရေးအဖွဲ့တွေကဆိုပါတယ်။ဘန်ကောက်မြို့တောင်ပိုင်းကစမုတ်စာခေါင်ပြည်နယ်မှာပင်လယ်ဇာဈေးကနေမိနစ်နှစ်ကုန်ပိုင်းကပဲစခဲ့တဲ့လက်ရှိကူးစက်မှုတဲ့အထူးသဖြင့်ပင်လယ်ဇာလုပ်ငန်းကဏ္ဍကဒီရွှေပြောင်းလူသားများစွာအလုံးမလုံးနိုင်ပဲအစိုးရထောက်ပံ့မှုလည်းမရကြဘူးလို့ဒီလူခွင့်ရဖွဲ့တွေကထောက်ပြကြပါတယ်။ဒီလူသမားတွေကိုဥပဒေပိုင်းအခမဲ့ကူညီပေးနေတဲ့လူခွင့်ရနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ညွှန်ကြားရေးမှူးပါပွား CM ဟန်ကဒီကူးစက်မှုမြင့်တက်လာနေတာကိုမထိန်ချုပ်နိုင်ရင်ဘာတွေဆက်ဖြစ်လာမလဲဆိုတာစိုးရိမ်နေရတယ်လို့ဆိုပါတယ်။လက်ရှိထိုင်းနိုင်ငံမှာနေ့စဉ်ကူးစက်သူ200ကျော်ရှိလာပြီးစုစုပေါင်းပိုးတွေ့ထားသူ9840ကျော်နဲ့သေဆုံးသူပေါင်း68ဦးမြင့်တက်လာကဒီဗိုင်းရပ်စ်စဖြစ်ကတည်းကဆိုရင်အဆိုးဆုံးအခြေအနေကိုရင်ဆိုင်နေရပါတယ်အခုလိုကူးစက်မှုပြန်မြင့်မားလာနေတာအတွက်ဒီစမုတ်စာခေါင်ပြည်နယ်ကပင်လယ်ဇာလုပ်ငန်းရှိရွှေပြောင်းလူသမားတွေနဲ့အများဆုံးဖြစ်တဲ့မြန်မာရွှေပြောင်းလူသမားတွေပေါ်လူများကအပြစ်ပုံချမှုတွေရှိနေပါတယ်ခင်ဗျ